ကမ္ဘာလုံးမှာကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံမှာလည်းကူးစက်ခံနေရသူတွေရှိနေပါတယ်။ဒါကြောင့်မလို့ဒီပြည်သူတော်တော်များများကတော့ဒီရောဂါနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလည်းဒီပြည်ပထွက်ခွာနေသူတွေလက်ရှိချိန်မှာပြန်လည်ဝင်ရောက်လာသူတွေရှိနေတာကြောင့်ဒေသခံတွေကတော့ဒီရောဂါဖြစ်ပေါ်မှာကိုတော်တော်လေးစိုးရိမ်နေကြပါတယ
်။ဒါကြောင့်မလို့ရခိုင်ပြည်နယ်စစ်တုံစေယုံကြီးမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လာနိုင်ရှိတဲ့ဘာတွေပြင်ဆင်ထားလဲဆိုတာတော့ရောက်တင်ယူခဲ့ပါတယ်။
ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဒီစစ်တွေစီဝင်ကြီးမှာပြင်ဆင်မှုပြောရမယ်ဆိုရင်တော့နံပါတ်1တော့လူနာတွေစိတ်ကုပ်ဖို့ပေါ့နော်ဒီပြင်ပလူနာဌာနကိုလာလို့ရှိရင်အဖျားအခန်းသက်သက်ထားပါတယ်အဲ fever room ပေါ့အဲ fever room ကနေပြီးတော့မှစက်သက်ပြီးတော့သူရဲ့ case definition အလိုက်အဖျားရှိတယ်ပြည်ဝအလုံးသတ်မှတ်မယ်ဆိုရင်တည်တံ့အခန်းလူနာအခန်းလူနာ6ဟောစာကိုပြင်ဆင်ပြီးတော့ကုသပေးလျက်ရှိပါတယ်ဒါကတော့ကုသတဲ့အပိုင်းပေါ့ဟောကာကွယ်တဲ့အပိုင်းပြောမယ်ဆိုရင်တော့ကျမိုင်နဲ့အားစားဝင်ကြီးဌာနကနေကုသဦးစီးဌာနကနေပြဌာန်းထားတဲ့ဒီဘောကျမရဲ့အသိပညာပေးစာဆောင်တွေဗီနိုင်းတွေကိုလူနာဘောလူတွေအများစုမြင်နိုင်တဲ့နေရာတွေမှာကပ်ပြီးတော့ကျမရဲ့အသိပညာပေးပါတယ်။နောက်ပြီးတော့ဒီကာဝဲအပိုင်းမှာဆိုရင်တော့လက်ဆေးချင်းဟာဒါအရေးပါတဲ့အတွက်ပေါ့နော်။လူနာတွေလက်ဆေးလို့လူတွေကရအောင်ဘီဇင်းတွေတက်ထားတယ်။နောက်ပြီးတော့ဟန်ဂျယ်တွေပေါ့ဒါတွေလူတွေကဆေးဦးတွေမှာအရင်သိပြင်ဆင်ထားပေးပါတယ
်။လက်ရှိချိန်မှာပြည်ပထွက်ပြီးလှုပ်လှုပ်ကန်နေကြတဲ့ရခိုင်ဒေသခံတွေဟာမိမိနေရာကိုပြန်လာနေကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရသူတွေပါလာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်
။ပြည်သူတွေကတော့တအားစိုးရိမ်နေကြပါတယ်။ဒါပေမဲ့မာကြီးကတော့လက်မော်မှာထွက်ပြီးအလုပ်လုပ်နေရတယ်ဆိုတော့အိမ်မှာနေဖို့လည်းမရဘူးလေ။အပြင်ထွက်ပြီးလုပ်နေရတယ်ဆိုတော့ဒီရောဂါကုမာကိုတော့တအားကိုစိုးရိမ်နေတယ်။နိုင်ငံခြားကလာတဲ့လူတွေကိုတော့ဟိုကစစ်စစ်နေတယ်လို့ပြောတာပဲ။လာတဲ့လေစိတ်တွေကဗါတွေကစစ်စစ်နေတယ်လို့ပြောတာပဲ။သူတို့ကကြောက်တာပေါ့။ရောဂါဖို့တွေပါလာမှာဆိုလို့ပေါ့။
လက်ရှိရှိမှာရခိုင်ပြည်နယ်တွင်းကစစ်တွေစေယုံကြီးမှာတန်တရားလူနာ2ဦးသာရှိသည်ပြီးသူတို့2ဦးရဲ့ဓာတ်ခွေခန့်အဖြေကလည်းယောဂါပိုးကုသခံထားရတာမတွေ့သေးဘူးလို့စစ်တွေစေယုံအုပ်ကြီးဒေါက်တာဇော်လင်းကပြောပါတယ်
။ဒီနေ့လူနာတွေကပိုးများလာမယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့စေယုံမှာအတကြက်တစ်ခုကဒီလေးထပ်ဆောင်ကြီးအစ်စ်ပြီးွားတဲ့အခါကျတော့ဒီ medical ward မျိုးကိုအဟောင်းကနေအစ်စ်ကိုပြောင်းလိုက်တဲ့အခါကျတော့ဒီ medical ward မှာဒီအောက်ထပ်ရဲ့အပေါ်ထပ်ရဲ့ဆိုတော့ရှိတယ်။ရှိတဲ့အခါကျတော့ဒီနေ့ပေါ့ COVID-19တန်ဒီကပြင်းထန်လာပြီးတော့လူနာတွေများရောက်လာမယ်ဆိုရင်အများကြီးရောက်လာမယ်ဆိုရင်ခုနပြောတဲ့ medical ward အဟောင်းမှာဒီအပေါ်ဓာတ်အောက်ထပ်ကိုအပေါ်20အောက်20လူ40ခွဲပြီးတော့ isolation ပေါ့တည်တံ့ကုလိုရတဲ့နေရာမျိုးဖြစ်အောင်လို့ဒီမှာပြင်ဆင်ထားပါတယ်ပေါ့နော်နှစ်ဦးပဲရှိပါသေးတယ်နှစ်ဦးလုံးကလည်းเนาะ initial ကိုပို့တယ်ဒီနှာခေါင်းထိုးပတ်ပေါ့ဒါပို့ယူတော့ပို့တဲ့အခါမှာလည်းဒါနှစ်ယောက်လုံးကအနေနဲ့အဖြေကတော့ဒါ negative ပြည်သူလူသိပြီးပြောချင်တာတော့အခုချိန်မှာတော့ဒါဟာနိုင်ငံသားနေပြန်လာတဲ့လူတွေများတယ်ပေါ့များတဲ့ခါမှာသူ့ရဲ့ဒီ quarantine ပေါ့နော်စနစ်ကြလိုက်နာပြီးတော့ဆောင်ရွက်ဖို့လိုပါတယ်ပေါ့နော
်ရခိုင်ပြည်နယ်တွင်စောဝနေရဲ့အခြေအနေတွေကြောင်းဒေသခံများပြားဟာမြန်မာနိုင်ငံခြားဒေသတွေနဲ့အင်းဒီနိုင်ငံတို့မှာတော်ရောက်လှုပ်လှုပ်ကန်နေကြရတာပါအခုလိုရှိနေမှာအလောက်ကန်တွေပြက်ကုန်တာမို့လူတော်တော်များများဟာကိုယ့်ဒေသကိုပြန်နေကြရပါတယ်ဒါကြောင့်လေရခိုင်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့ဒေသခံတွေကတော့ယောဂါကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတဲ့ဒိန်ပေးပို့နေတာပါ